မင်္ဂလာပါဖေဖော်ဝါရီ29ရက်ကစာရေးဆရာကြီးမောင်သားရကွယ်လွန်ကြောင်းသတင်းကြားရတဲ့အခါမြန်မာနိုင်ငံကအလင်းပွင့်ကြီးတွေမြန်မာနိုင်ငံရဲ့အနေထားကြောင့်ပြည်ပမှာရွှေ့ပြောင်းကြပြည်ပမှာကျွေးကြကြရတဲ့အဖြစ်ကိုဝမ်းမံတနေစဉ်းစားမိပါတယ်ဆရာတင်မိုးဆိုအဖိအနှိတ်အချုပ်ကျဲဒဏ်မခံနိုင်လို့ပြည်ပကိုထွက်လာခဲ့ပြီး2009ခုနှစ်ကကျွေးလွင့်ခဲ့ရတယ်ပြည်ပကနေအမိမြေအတွက်ရည်ညွှန်းတဲ့စာရီးကြပြားရီးရေးခဲ့ပြီးမြအမိမြေမှာရှိပြီးရေးတဲ့စာရီးလောက်ပြည်သူကိုဘယ်မှာအလင်းဆောင်နိုင်ပါမလဲဆရာမောင်သားရလည်းအဖိအနှိတ်အချုပ်ကျဲဒဏ်မခံနိုင်လို့ပြည်ပကိုထွက်လာပြန်တော့ဆရာစာရီးရဲ့အလင်းကိုမြမပြည်သူတွေလက်လွတ်ဆုံးရှုံးရပြန်တာပေါ့ပြည်ပအတန်လွှင့်ဌာနတွေကဆရာအတန်လွှင့်ခဲ့တာမှန်ပေမဲ့စာချောင်းပေချောင်းစာပေဖွံ့ဖြိုးရေးအကြောင်းကနည်းပါတယ်မြမနိုင်ငံရေးအနှိတ်ထားယုံကိုအာယုံဆွဲလန်းနေတော့စာပေအကြောင်းကရှေ့တန်းတက်မလာခဲ့တာဆရာအစီအစဉ်တွေနားဆင်ဘူးသူတိုင်းသတိထားမိမှာပါဘယ်သူပါထင်ထင်ကိုပြောချင်တာပြောတာရေးတာကဆရာစရိုက်တစ်ခုလေဆရာစာပေတွေကိုကြည့်လိုက်ရင်ဒီလိုစရိုက်အပြင်ဆန်းဆန်းတစ်တစ်စွန့်ဦးတီထွင်လုပ်ပြခြင်းနာဖိနှိပ်ချုပ်ချဲသူစာပေကိုမလီးမစားလုပ်သူတွေနဲ့ကြုံလာရင်မဟုတ်မခံဇက်ဇက်ကျဲတုံ့ပြန်တတ်တာတွေကိုဆရာစရိုက်တချို့အနေနဲ့သတိထားမိပါတယ်ဆရာစာပေဘဝကိုပဲကြည်လေရှေ့ပိုင်းစာပေနယ်ထဲဝင်လာတော့ဆရာသမိုင်းအစကသူ့များနဲ့တူမှမတူပဲသူ့ပထမဆုံးဝိထုတို့ညာရွှေတခဲ့ကျွေရဲ့ကေစောဝိထုတို့ကသူ့အရင်ဝိထုတို့တွေရေဟန်နဲ့တခြားစီကြီးကန်ရှင်ကြီးတို့ဥပုံညာတို့အပါအဝင်ရှေးဟောင်းအမှုစာပေတွေကိုအစာသွင်းနုနေအောင်ကိုရေးတာလမ်းရိုးဟောင်းသွားမဲ့အစားလမ်းတစ်ကိုထွင်တာနောက်တရုတ်မှန်ဝိထုတို့တွေပဲကူးသွားပြန်တော့လေတခြားစာရေးဆရာတွေလှုပ်ခဲတဲ့အလုပ်တွေလုပ်တာမတက်ရက်လို့လမ်းမောင်ကိုဝိထုကြီးကိုရေးမဲ့အခါကျဝိထုကတက္ကစီသမားတယောက်ရဲ့နေစဉ်ဘဝကိုတရုတ်ဖော်ရတာမဟုတ်လားဒီတော့ဆရာကိုယ်တိုင်တက္ကစီသမားလှုပ်ပြီးတကယ့်တက္ကစီသမားဘဝကိုထဲထဲဝင်ဝင်စူးစမ်းတာဒါကြောင့်လဲဆရာတရုတ်မှန်ဝိထုတွေကတကယ့်ကိုပြပြင်းပြီးပြိတ္တကနှစ်နှစ်သက်သက်ရှိကြတာစာပေဖိနှိပ်ချုပ်ချယ်မလီးမစားလုပ်သူတွေကိုတုံ့ပြန်တန်ကိုတော့တရက်မှဆရာနဲ့ဖုန်းပြောရင်ကြားလိုက်ရတာပါဒီမှာစကားဆက်လာလို့ဆရာနဲ့စကားပြောတဲ့အခါမိစာတို့အကျင့်တစ်ခုကိုအစီရင်ခံပါရစေအဲ့ဒါကဆရာနဲ့စကားပြောတဲ့အခါအတော်များများကိုအတန်ဖန်ထားတတ်တာပါဆရာနဲ့စကားပြောရင်စာအကြောင်းပြချောင်းကပါလာတတ်တယ်မဟုတ်လားဒီတော့တက်ကြီးစကားတက်ငယ်ကြရတဲ့အသည့်အစမ်းတွေကအများအပြားပါအဲ့ဒါတွေလေးတဲ့မှာပြောင်းမသွားစေချင်ပါဘူးဒါကြောင့်ဆရာစီခွင့်တောင်းပြီးအတန်ဖန်ယူထားတတ်ပါမူလစကားပြန်ကောက်ရရင်တရက်မှာတော့ဆရာဝိထုတွေဆရာမရှိတော့ပြည်ရင်းမှာထုတ်ဝေရေးကိစ္စစကားလမ်းကြောင်းတင့်သွားပါတယ်ဆရာပြည်ပမှာရောက်နေတော့ဆရာကပြည်ရင်းမှာအစ်စ်မရေးနိုင်အဟောင်းလဲပြန်မထုတ်ဒီလိုနဲ့ဆရာရှင်ရဲ့နဲ့ဆရာကလောင်ဆုံးမသွားမှာစိုးရိမ်စိမ့်နဲ့ပြောမိတာပါဒီအကြောင်းပြောတဲ့အခါဆရာကပြည်ရင်းမှာသူ့ဝိထုတွေပြန်ပုံနှိပ်ဖို့စီစဉ်ပုံစီစဉ်တဲ့အခါကြုံရပုံကိုဟောဒီလိုပြောပြပါတယ်ရှင
်ကျွန်တော်ဝိထုတွေကိုဘသူကမှမသိဘူးကျွန်တော်ထင်တာတော့ဖြိုးလို့ပဲထင်တယ်ဒါပေမဲ့ဖြိုးရတော့မဟုတ်ဘူးပြောတာပဲဘသူကနေပြီးတော့ကျွန်တော်ဝတ္ထုတွေကိုရိုက်ဖို့ဆိုတော့စာပေစီစီနဲ့ညှိတယ်မသိဘူးလုံးကျင်းနေ6ဟုတ်တင်တယ်6ဟုတ်တင်တာကိုစာပေစီစီကပြန်ပြီးတော့ reprint လုပ်ခွင့်ပြုလိုက်တယ်နောက်အဲနောက်ဆိုတော့မြို့သားစာပေစုရတယ်ဆိုတော့မတည့်ရလို့လမ်းမှာအဲကျွန်တော်ဥစားတွေကသူတို့ထုံးစံတိုင်းပေါ့ဗျာဟိုဘာခေါ်မလဲအချစ်ဝတ္ထုပေါ့ပိတ်ခံရတဲ့ဝတ္ထုတွေထက်တောက်ခံရတဲ့ဝတ္ထုတွေတပုတ်မှောင်ပေါ့ဒါပါလေကျွန်တော်ကတော့ဒီမှာဟို library of congress မှာ register လုပ်တာလေအဲအဲ့ဒါလေးကျွန်တော်အချွန်ညာထိုင်လိုက်တယ်သူ့ကိုမှသာသမီအပါဝင်ဘသူ့ကိုမှဒီရှိချင်းကမှပြန်ပြီး reprint လုပ်ခွင့်မပြုဘူးလို့ကျွန်တော်ပြောလို့ကျွန်တော်ရဲ့ computer လက်မှာမပါပဲဆိုရင်တရားစွဲတော့ပေါ့
တော်ယုံတန်ယုံစာရေးဆရာသားဆိုဒီလိုပဲဟုတ်ပါမလဲကိုနာမည်ရှင်တန်ဖို့ကိုမိသားစုပြည်ရင်းမှာဝင်ငွေရဖို့ပဲတစ်ဖက်အလူကိုလိုက်လျောပြီးခွင့်ပြုလိုက်မှာပေါ့ဆရာကတော်ယုံတန်ယုံစာရေးဆရာမှမဟုတ်တာမူနဲ့လူလုံနေတာကိုယုံကြည်ချက်နဲ့ရေးထားတဲ့စာကိုဘယ်မှာအဖြစ်အရွယ်ခံနိုင်မှာလဲဆရာကအဲ့ဒီလိုအဖြစ်အနှိတ်အချုပ်ချယ်ကိုအင်မတန်မုန်းတီးသူပါဆရာရင်ရေးတဲ့ရင်ဝိထုဖြစ်တဲ့ဝိထုတွေကိုကြည်ပေါ့အဲ့ဒီဝိထုတို့တွေကို1989တဝိုက်ကပေဘူးလွာနဲ့မဟေဒီမဂ္ဂဇင်းတွေမှာရေးခဲ့တာပါ1990 1993မှာတော့စူပေါင်းပြီးစာအုပ်ထုတ်ပါတယ်စူပေါင်းထုတ်တဲ့အခါကြုံလုံးပြောရအောင်မယ်ဆိုတဲ့ခေါင်းစဉ်နဲ့အမှားစာသဘောရေးပါတယ်အဲ့ဒီအမှားစာမှာရေးတဲ့ရင်ဝိထုဖြစ်တယ်ဆိုတဲ့ခေါင်းစဉ်နဲ့ကြီးဝိထုတို့တွေဘာကြောင့်ရေးဖြစ်ခဲ့တဲ့အကြောင်းဆရာကရေးပါတယ်ရှင်းရှင်းလေးပါကလောင်ငယ်ကလောင်သစ်တွေကိုမလေးမဆအေးမထလုတ်ကြတဲ့စာဒီတာဝန်ခံစာဒီဆိုတာတွေကိုမျက်စိနှောက်လို့ရေးခဲ့တာပါတဲ့အဲ့ဒီအခါကကလောင်သစ်တွေရဲ့ဘဝကိုဆရာပြောပြထားတာလဲကြည်လေကျုပ်တွေ့ဘူးသမျှတော့နာမည်ရနာမည်ကြီးကလောင်တွေရဲ့စာမှုတွေကလွဲရင်မဖက်ဖဲပစ်ထားကြတာများတာပဲတချို့များဖတ်ကြည့်ဖို့မှတ်ပုံးတင်စရင်သွင်းဖို့နေနေသားသားရောက်လာတဲ့စာအိတ်တွေကိုတော့မဖောက်ဖဲစူးစီးထားလိုက်ကြတာပဲတဲ့ရက်ဆက်တဲ့ပက်ဆက်တဲ့ကိုကြီးမစားဘူးလို့လဲမှတ်ချက်ချလိုက်ပါသေးတယ်မောင်သားရကအဲ့ဒီလိုစာရေးစရာပါရေးတဲ့ရင်ဝတ္ထုဖြစ်တဲ့ဆိုတဲ့စာတွေရေးဖြစ်တဲ့အခြေခံအကြောင်းကိုဟောဒီလိုလဲကိုရင်ဖွင့်ဟထားပါသေးတယ်အဲတီးချင်းထွင်းချင်းနဲ့စမ်းသစ်ချင်းနဲ့ဆိုတဲ့ညင်ကလေးရဲ့နိုင်ရတိုင်းအနိုင်ကျင့်ချင်းတဲ့ဒုစရိုက်ကိုတိုက်ခိုက်တော်လှန်ချင်းနဲ့ဆိုတဲ့စိတ်သက်ကလေးရဲ့ဒီနှစ်ခုပေါင်းမိပြီးကျုပ်အရွေးတက်လိုက်တဲ့သဘောပါပဲတဲ့မောင်သားရအစ်စ်တွေမြမစာပီလောကမှာပေါ်ထွန်းလာစေခြင်းပါတယ်ရှင်စာပီမြင့်ပြီးလူမျိုးတင်ပါစေ